အေယာဝတီတိုင်းဖြာပုံခရဲအမာမြွတ်နယ်တဲ့ကတမိန်ပလဲကုတ်ကိုကွယ်တရဲမဆလူချောင်းချောင်းပြဲကြီးကြက်တဲ့ဘောဂဝတီဓာတူဆိုတဲ့ရွာတွေဟာရေလုံငန်းနဲ့အသက်မွေးကြရသလိုလမ်းမဆက်သွေးကြီးကလည်းရေလမ်းပဲအဓိကအားကိုးနေရသေးတဲ့ရွာလေးတွေပါကုန်းလန်းရဆိုရင်ရန်ကုန်မြို့နဲ့မိုင်း100ကျော်လောက်ပဲဝေးပါတယ်ဒါပေမဲ့အဲ့ဒီရွာလေးတွေမှာမွေးဖွားကြီးပြင်းရသူတွေအတွက်ဖွံ့ဖြိုးမှုနှောက်ကျနေပြီးလိုအပ်ချက်တွေအပြည့်နဲ့ဖြစ်နေပါသေးတယ်အဲ့ဒီဘာတွေမှာမူလာရန်လုံအဆင့်အကြောင်းလေးတွေလောက်ပဲရှိကြပြီမြန်မာနိုင်ငံမှာပြဋ္ဌာန်းကျင့်သုံးနေတဲ့ပညာရေးမူဝါဒကြောင့်အလဲရန်အဆင့်အကြောင်းတွေကိုအနီးတစ်ဝက်ရွာတွေအတွက်စုံမှတ်နေရာတစ်ခုသတ်မှတ်ပေးထားပြီးအဲ့ဒီရွာတွေကနေမူလာရန်ပြီးလို့အလဲရန်တက်ရမယ့်ကျောင်းသားတွေကသွားလာရေးအခက်အခဲကြောင့်ပညာရေးလည်းအခက်အခဲရှိနေကြပါတယ်အခု2019ဇွန်လစတင်နှစ်မှာတော့တမိန်ပလဲရွာကအလဲရန်ပညာရေးဆက်တင်ရမယ့်ကျောင်းသား33ယောက်ပညာဆက်မတင်နိုင်တော့တဲ့အခြေအနေရောက်နေပြီလို့ဒေသခံတူဖြစ်တဲ့ဦးစန်းမောင်ဦးကပြောပြပါတယ
်။တပိန်မလဲကြွာမှာဟိုကကျောင်းသားပေါင်းက33ယောက်ရှိတယ်။6တန်း9တန်း7တန်းသူတို့တပိန်မလဲကြီးရွာကနေတန်းကျောင်းတက်ဖို့အဆင်ပြေမရှိဘူး။သွားတက်ရမယ့်နေရာဂေါ်လူကြီးရွာကျောင်းကိုသွားတက်ရမှာ။သူတို့ဒီဘက်ကျောင်းသားမိဘတွေကအရန်ဆင်းရတယ်။နောက်ပြီးတော့သွားမယ့်လမ်းကလည်းကုန်းလက်ကြီးမရှိဘူး။ရေလမ်းကြီးဖြစ်တယ်။သူ3ပိုင်းတော့ဝေးရပေါ့။ဒီပင်လယ်ပြင်ဖြစ်ရမှာတနင်္လာကျော်ရောတော့သွားမယ်။အဲ့ဒီကျောင်းကိုသွားမတက်နိုင်တာ။အဲ့တော့အခုချိန်ဒီမှာကျောင်းအဲ့လိုလည်းမရဘူးကျောင်းလည်းမတက်နိုင်ဘူးအဲ့လိုဖြစ်နေတာ
အလားတူလိတ်ချောင်းရွာမှာလည်းအလဲတန်းတက်ရမယ့်ကျောင်းသား23ယောက်ပညာရေးခရီးရပ်သွားတယ်လို့ဦးစင်မောင်မောင်ကပြောပြပါတယ
်လိတ်ကောင်းကြီးကကြတော့သူက96ခွန်ပေါ့မတက်နိုင်တော့ကလေး23ယောက်ဒီအမကျောင်းရောက်ဆိုတနင်္ဂနွေလောက်လာတယ်ဒီကသူကပင်လယ်ဝဆိုတော့သူကစက်လီလေးနဲ့လာတယ်ပဇာလည်းကြက်တက်နိုင်တဲ့လူပဲဒီမျိုးပေါ်မှာတက်ထားနိုင်တယ်မျိုးပေါ်မှာတက်မထားနိုင်တဲ့လူတွေကြတော့ဒီရွာပေါ်မှာသူတို့စက်ပြီးကောင်းမတက်ရတော့ဘူး၄ရက်ဆက်ပြီးပဲတက်ရတယ်၅ရက်ဆက်ဆိုမရှိတော့ဘူးအဲ၄ရက်ဆက်တဲ့စက်ပြီးပညာရေးကိုမရှင်းတန်နိုင်တဲ့ကလေးတွေကရွာပေါင်းအနည်းဆုံး30လောက်ရှိအဲကြမှာ
အရင်စာသင်နှစ်တွေတုန်းကတော့အလဲနှန်းပညာသင်ခွင့်အတွက်ကိုရွာတွေမှာဖွင့်ထားတဲ့မူလာရန်လွန်ကျောင်းတွေမှာပဲအရက်အခေါ်မှာခိုးကျောင်းလို့ခေါ်တဲ့ကျောင်းတွေဖွင့်ပြီးသင်ခဲ့ကြတယ်လို့ဦးစန်းမောင်ကပြောပြပါတယ်
အရင်ဆုံးလက်ထက်ကခိုးတွဲခေါ်တာပေါ့တွဲတဲ့နေရာမှာလည်းသူပတ်စံပေးရတယ်လို့ပြောတယ်အဲ့လိုခိုးချောင်းနဲ့တွဲထားတယ်ပေါ့အရင်ဆုံးလက်ထက်ကအခုဆုံးလက်ထက်မှာသူကပညာရေးမူဝါဒကိုချထားပြီးရယ်ဆိုပြီးတော့သူတို့လည်းအောက်ခြေကဝင်နိုင်နေတာမလုံရဲဘူးမလုံရဲတော့သူတို့နောက်ဆုံးနားလည်းမလို့ယူလို့ရှိရင်ငွေသေးလည်းမရဘူးပေါ့မရတဲ့အခါကျတော့သူတို့အလုံးစုံမခံတော့သူတို့မူဝါဒအတိုင်းပဲလုပ်ကြတာပေါ့အဲ့ဒါကြောင့်ဒီအောက်ခြေမှာမရှိစင်းသားတွေကအကုန်လုံးအခက်အခဲဖြစ်တာပေါ့အ
ဲ့ဒီဒေသတွေမှာဆင်းရဲမွဲတေမှုနဲ့ဖွံ့ဖြိုးမှုနှိမ်ကြတဲ့အတွက်ကျောင်းပညာစုံကန်းတက်အောင်သင်နိုင်တဲ့သူအလွန်နေပြီးနုံထဲကရုံမထွက်နိုင်ကြတဲ့အကြောင်းဦးစင်မောင်ကပြောပြပါတယ
်ဒီဒေတာမှာပြောမယ်ဆိုရင်အမှုခင်ရဲများတယ်တက်မြောက်တဲ့လူကလည်းရှားပါတယ်နောက်ပြီးတော့ဒီရင်လုံးကဆိုရင်ဒီဒေတာဆိုင်ရာအကြောင်းတွေကနေခိုးကျောင်းလေးတွေဖွင့်ပေးထားတယ်ဖွင့်ပေးထားတယ်ပေါင်းပြီးတော့ရှိတဲ့လူကစပါးချောက်တင်ပေးရမယ်ဆိုတော့တစ်နှစ်မှာသုံးလို့ထားမယ်နေရာမှာတစ်ယောက်တည်းဝယ်ထားနိုင်တဲ့လူနဲ့နှစ်ယောက်ရှိတစ်ယောက်ဝယ်ထားနိုင်တဲ့လူနဲ့ဒီစပါးချောက်တင်ပေးပြီးထားခဲ့ရတာ
အဲ့ဒီလိုရွာတွေမှာတရားမဝင်တွဲပဲအလဲတန်းကျောင်းလေးတွေဖွင့်ခွင့်ရဖို့ပညာရေးဝန်ထမ်းတွေကိုလက်ငွေပေးကြရပြီးအခုအစိုးရလက်ထက်မှာတော့လက်စားရင်အရေးယူခံရမှာဆိုတဲ့အတွက်ပညာရေးဝန်ထမ်းတွေကလုံမပေးရတော့ပဲမူဝါဒကိုသာလက်ညှိုးထိုးပြကြရတယ်လို့ပြောပါတယ်ဒီလိုခက်ခဲနေတဲ့ကိစ္စအတွက်လွှတ်တော်ကိုယ်စားလှယ်တွေကိုအကူအညီတောင်းသလားဆိုတော့ဦးစန်းမောင်ဦးက
မနေ့ကလည်းဒီလိုပြဿနာဖြစ်ဘူးလေကျွန်တော်အကူအညီပေးလို့သူကမူဝါဒန်းလုံကျောင်းကျသွားတယ်ကျတော့အခုဒီအလဲတန်းမှာအခက်အခဲရှိရဆိုပြီးတော့ကျွန်တော်အကူအညီတောင်းပါဆိုပြီးတော့ကျွန်တော်နှမ်းပြီးတော့ဖုန်းဆက်ခိုင်းတော့ကျေးရွာသားတယောက်ကလမ်းဖုန်းဆက်တယ်တို့တော်ကိုယ်ကဘယ်လိုပြောလဲဆိုတော့မနေ့ကလည်းသူကူညီပြီးသွားပြီးအခုနေ့မှကျွန်တော်မတက်နိုင်ဘူးအဲ့လိုပြောတယ
်ဒါကြောင့်ပညာရေးမူဝါဒပြင်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများသမဂ္ဂကဆရာဦးတန်းထိုက်အောင်ကထောက်ပြပါတယ
်သဘောကောင်းတဲ့လူကတော့ရအောင်လုပ်ပေးလိမ့်မယ်သဘောမကောင်းတဲ့လူကြောက်လို့ရှိရင်လုပ်ပေးခြင်းမှာလုပ်ပေးတယ်အဲ့လိုမျိုးအစဉ်ပြေတဲ့နေရာကတော့အစဉ်ပြေနေမယ်အစဉ်မပြေတဲ့နေရာမပြေဘူးဆိုတဲ့ဥစ္စာမျိုးအပိုင်းပိုင်းပြက်ပြက်ဖြစ်နေမှာတာလို့ရှိရင်မူဝါဒပြင်ရလိမ့်မယ
်ပညာရေးခါပြတ်ကုန်တဲ့လူငယ်တွေဟာရန်ကုန်မြို့လိုနေရာတွေကစားသောက်ဆိုင်တွေ KTV ဖျော်ဖြေလုပ်ငန်းတွေစသဖြင့်အလုပ်ခွင်နေတဲ့ရောက်သွားကြတာတွေရှိတယ်လို့သိရပါတယ်ဒါနဲ့ပတ်သက်လို့ဦးစင်မောင်မောင်က
တနေ့လုံးကလေးစားမိဘရဲ့ပေါက်ခွာတဲ့ကလေးဆိုကိုသားသမီးကိုပညာထားခြင်းပေမဲ့အဲ့ဒိုင်းလေးပေါ်တို့မြို့ပေါ်တို့တက်ပြီးမထားနိုင်တဲ့အဲ့ကလေးတွေရဲ့ဘဝလေးနဲ့နဲ့ပြီးသွားပြောမစွေလေဒီတောင်းစားခံတာများကုန်တာပေါ့ဗျာဘယ်နဲ့ရပိုဘလိုဘလိုဆိုတော့ဒီလူရောက်စားဖို့လူခေါ်တဲ့နေရာမှာခိုင်းလို့ကောင်းလို့နေရာတွေဖြစ်ကုန်တ
ာလေဒါကြောင့်အခုစာသင်နဲ့အစမှာအချိန်မလွန်ခင်ကျောင်းသားတွေကိုပညာဆက်သင်နိုင်ခွင့်ရဖို့အရေးဘယ်သူတွေကကူညီကြမလဲဆိုတာမိဘတွေကမျှော်တလင်းလင်းဖြစ်နေကြကြအောင်ပါခင်ဗျာ